ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားနယ်မြောက်ဦးမြို့နယ်တွေမှာမင်းညားကနေဒီကနေ့မနေ့အစောပိုင်းကစတင်ခဲ့တဲ့မီးရှို့မှုနဲ့တိုက်ခိုက်မှုတွေကိုပြည်နယ်အစိုးရကလုံခြုံရေးတပ်ဖွဲ့တွေရဲ့အကူအညီယူပြီးအခြေအနေတွေငြိမ်သက်အောင်လို့ကြိုးပမ်းနေပါတယ်။ဒီကနေ့မနေ့မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်အတွင်းဖြစ်ပျက်ခဲ့တဲ့ရေးခဲမှာတော့အင်ဂျင်200ကျော်လောက်မီးလောင်ကျွမ်းခဲ့ပြီးတော့နှစ်ဖက်တိုက်ခိုက်မှုတွေကတော့နေခင်မွန်းလွဲပိုင်းအထိဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုမိုးစောကပြောပြပေးပါရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မင်းပြားနယ်မြောက်ဦးမြို့နယ်ကကျေးရွာတွေမှာရခိုင်တိုင်းသားတွေနဲ့အစိုးရကဘင်္ဂလီလို့ခေါ်တဲ့အစ္စလမ်ဘာသာဝင်တွေအကြတိုက်ခိုက်မှုတွေဟာမနေ့ညပိုင်းကနဲ့ဒီကနေ့မနေ့ပိုင်းမှာအသစ်တစ်ဖန်ပြန်လည်စတင်နေတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေဟာလူနေအိမ်တွေမီးရှို့တာအပါအဝင်ဒုတ်ဓာတ်လက်နက်တွေကင်ဆောင်ပြီးလူအုပ်စုလိုက်တိုက်ခိုက်နေကြတာဖြစ်ပါတယ်။လောလောဆယ်မှာရခိုင်ပြည်နယ်အစိုးရကနေမြေခံရဲနဲ့စစ်တပ်အင်အားတွေကိုအသုံးပြုပြီးအခြေအနေတွေကိုတည်ငြိမ်အောင်ထိန်းသိမ်းနေတယ်လို့ရခိုင်ပြည်နယ်အစိုးရရဲ့ဥပဒေချုပ်နဲ့ပြည်နယ်အစိုးရအဖွဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေးဆက်ကော်မတီဥက္ကဋ္ဌဦးလာသိန်းကပြောပါတယ်
။မြောက်ဦးမြို့နယ်ထဲမှာပရင်ကုန်းရွာမှာလေအပြန်အလှန်ဝီးချို့တယ်လို့သတင်းရတယ်ခင်ဗျာ။တရားတော့မနေ့ကတည်းကအခုကျွန်တော်တို့ကပြည်နယ်အစိုးရအဖွဲ့ဝင်ကြီးမသွားနဲ့ကျေးဥစဉ်မူနောက်ခရရေးတပ်ဖွဲ့မှုကတော့ပြည်နယ်အားနဲ့ဒီအဲ့ဒီကိုသွားနေပါတယ်။အဲ့ဒီမှာရှိတဲ့ဒေသခံတိုက်ရင်းတွေကလည်းအဲ့ဒီနေရာတော့ရောက်သွားပါပြီ။အဲအခုကတော့လုံခြုံရေးအနေနဲ့ဒီတဲ့ဆက်မဖြစ်အောင်သက်ဆိုင်ရာတိုက်ရင်းတပ်ဖွဲ့ကပုံကူများကိုပေါ့နော်မြို့ပြအုပ်ချုပ်ရေးမှာလိုအပ်ရင်ကူညီပေးဖို့ဒါကဘူးမြို့နယ်အုပ်ချုပ်ရေးမှုတွေနဲ့ပေါင်းစပ်ပြီးတော့လိုအပ်တဲ့အင်အားကိုအသုံးပြုပြီးတော့ဆက်မဖြစ်အောင်ကျွန်တော်တို့ထိန်းသိမ်းသွားဖို့ပြင်ဆင်ဖြစ်ပါတယ်။
မြောက်ဦးမျိုးကဒီကနေ့ဖြစ်ပျက်နေတဲ့အခြေအနေကိုတော့မြောက်ဦးဒေသခံတဦးကအခုလိုပြောပါတယ်
။ဒီကုန်းဖြစ်နေပါတယ်လေးမျိုးကန့်ချင်မှဖြစ်နေတာ။မနေ့ပိုင်းကတော့အိမ်မှာဟိုပန်းမြောင်ခက်ကဟိုဘင်္ဂလီကလားရော်တွေရှိတယ်။အဲ့ဒီကလားရော်တွေကကလားတွေကကိုယ်ကြီးမွေးမင်းချိုးပြီးတော့သွေးကြတယ်။ဒီကနေ့ရေခိုင်နေရလဲအုပ်ကလိုက်တဲပြီးတော့မင်းချိုးကြတယ်။နောက်နေ့လေးပိုင်းရောက်လာတော့အဲ့ဒီပေါင်းတို့ပရင်နောက်တစ်ခါဟိုနေလက်မအဲ့ဒီကလားရော်တွေကတူးပြီးတော့သူ့ခံကြတယ်နောက်ဒီဘက်ကရခိုင်အုပ်စုပါလေရှိချက်ကြတယ်အဲ့မှာရင်းခိုင်ပြီးတော့တိုင်းကူးတွေဖြစ်ကြတယ်အခုဒီဖြစ်တော့မယ်အခုဆိုရင်နှစ်နာရီတိုးတော့မယ်နှစ်နာရီတိုးတဲ့အထိတော့ဖြစ်တော့မယ်
ညနေ9နာရီခွဲအချိန်ကအခြားမြောက်ဦးဒေသခံတယောက်ကိုမေးမြန်းရမှာတော့ဒီတိုက်ခိုက်မှုမှာရခိုင်ဘက်ကတေဆုံးသူ3ဦးရှိတယ်လို့ပြောပါတယ
်အေးအခုကတော့ကျွန်တော်တို့ဟိုဟာပရိန်ကုန်းမှာကျွန်တော်တို့ရခိုင်က3ယောက်ရခိုင်သူယောက်ျားတွေ3ယောက်သူဆုံးပါတယ်အခုဒါပဲ3လောက်မှာ9လောက်ပဲရပါတယ်ဗျာပထမနေ့လေးပဲ7နာရီလောက်ကအလောက်တစ်လောက်ရပါတယ်နောက်9နာရီခွဲလောက်မှာသူတို့ပလီရော်တွေကပလီနာက2လောက်ရပါတယ်ဗျာအေးအခုနောက်တစ်လောက်ကတော့မရသေးပါဘူးဗျာအခုချိန်ကြီး
အစ္စလမ်ဘာသာဝင်ဘင်္ဂလီအမျိုးသားတွေဘက်ကအသေးအပြောက်စင်းကိုတော့တိကျမသိရသေးပါဘူး။ဒီလ22ရက်နေ့တနင်္ဂနွေနေ့ညကလည်းမင်းပြားမြို့ပိုက်သက်ရွာမှာမီးရှို့မှုဖြစ်ခဲ့ပါတယ်။ဒီအခင်းဖြစ်ပွားပုံကိုတော့မင်းပြားဒေသခံတယောက်ကအခုလိုပြောပါတယ်
။30ကျော်လောက်သူ့အတူမီးရှို့တာပါ။သူတို့ဥစ္စာဟောရခိုင်ကနာမည်ခံကံပြီးတော့သူ့အတူမီးရှို့ကြတာပါ။ဟောမင်းပြားနဲ့ဆက်ရပါပဲမင်းပြားမြို့တွေငါကားကြီးရှင်းလာတယ်ကအိုက်တယ်ရကွာကွာ။ဒီနေ့လာမှဖြစ်တာကဆက်မယ်ဆက်သုံးရင်တော့ပါမယ်ပ
ါမင်းပြားမျိုးမီးရှို့မှုဟာဘင်္ဂလီတွေကရခိုင်အမျိုးသားတယောက်ကိုဂျင်ကလေးနဲ့ပြစ်ခတ်ရကစတင်အချင်းများခဲ့ကြအောင်အဲ့ဒီအချိန်မှာရခိုင်အမျိုးသားတွေစုယုံလာခဲ့ပြီးဘင်္ဂလီတွေကသူတို့ရွာကိုသူတို့မီးရှို့တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်မြောက်ဦးမျိုးနယ်အတွင်းဒီနေ့စတင်တဲ့အခင်းဖြစ်ပွားမှုဟာမင်းပြားမျိုးကနေကူးဆက်လာတဲ့အရေးခင်းဖြစ်တယ်လို့လည်းရခိုင်ဒေသခံတွေကပြောပါတယ်လက်ရှိနေပြည်တော်မှာရောက်ရှိနေတဲ့ရခိုင်ပြည်နယ်ဘူတိရောင်မြို့နယ်ကအစ္စလမ်ဘာသာဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးရွှေမောင်ကတော့သူကြားသိရတဲ့အခြေအနေကိုအခုလိုပြောပါဗျာ
။ရခိုင်ပြည်နယ်မှာကျွန်တော်တို့ကဒီမတင်မငင်းဖြစ်နေတဲ့အချိန်မှာဒီကျွန်တော်လူနေစုမွတ်စလင်တွေကသူတို့ကဟိုကြီးလန်းစွာစားနေရတယ်ကနောက်တရားဥပဒေစိုးမိုးမှုကလည်းအမတင်မအားနေတဲ့ခါကျတော့သူတို့ကရွာတယ်မပြောနဲ့အိမ်တွေကလည်းမထွက်ပြေးနဲ့လေဇေရိုဘာလို့တော့တွားလို့ရတဲ့အချိန်ဒီကြောက်လန့်ပြီးမှနေတဲ့အချိန်မှာဒါမျိုးကတော့သူတို့မလုပ်ပါဘူးတဲ့။ဟိုဒါတွေကတက်တက်သူတို့ကလုံနေကြပုံစံအတိုင်းနဲ့အဲ့ဒါမျိုးတရင်ထွက်ပြီးတော့ဟိုအပြစ်မရှိရှိအောင်အဲ့ဒါမျိုးဟိုသူတို့ကလုပ်တာပါလေ။ငားနေရာကနေကျွန်တော်ကိုကွန်ဖာလုပ်ပြီးတော့ပြောတယ်ခင်ဗ
ျ။ရခိုင်ပြည်နယ်အစိုးရရဲ့ဥပဒေချုပ်နဲ့ပြည်နယ်အစိုးရအဖွဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေးဆက်ကော်မတီဥက္ကဋ္ဌဦးလသိန်းကတော့ဒီတိုက်ခိုက်မှုတွေဟာဘာကြောင့်ဖြစ်တဲ့ဆိုတာမသိသေးကြောင်းပြောဆိုပါတယ်
။အဲ့ဒီဖြစ်စဉ်အစကတော့ကျွန်တော်တို့လည်းမသိသေးဘူးဗျ။နော်ဒီစေတောက်တော့ကဟိုလူတွေတောင်းဝန်ယူတဲ့ပုံစံတွေပဲပြည်မယ်နော်
ဒ ဒီအရေးခင်းကြောင့်မြောက်ဦးမြို့မှာရောမင်းပြားမြို့မှာပါဒီကနေ့ဈေးနဲ့ကြောင်းတွေကိုပိတ်ထားရပြီးညနေပိုင်းမှာနေဝင်မင်းချင်းအမိန်ဖြစ်တဲ့ပုံမှန်144ထုတ်ပြန်ဖို့စီစဉ်နေတယ်လို့ပြောပါတယ်ဒီကနေ့နဲ့မနေ့ကအဖြစ်ပြက်မှာတော့မင်းပြားနဲ့မြောက်ဦးမြို့နယ်ကပိုက်တဲ့ရွာမှာအင်ဂျီ100ကျော်တရက်အုပ်ရွာမှာအင်ဂျီ150လောက်နဲ့ညောင်ပင်ဝိုင်းရွာမှာအင်ဂျီ100လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်ညနေပိုင်းအထိတိုက်ခိုက်မှုတွေဖြစ်နေပြီးအခြားကျေးရွာတွေရဲ့ပျက်စီးဆုံးရှုံးမှုကိုတော့အတိအကျမသိရသေးပါဘူး။ရခိုင်တိုင်းရင်းသားတွေနဲ့အစိုးရကဘင်္ဂလီလို့ခေါ်ဝေါ်တဲ့အစ္စလမ်ဘာသာဝင်တွေအကြတိုက်ခိုက်မှုတွေဟာဒီနှစ်ဇွန်လဇန်ပိုင်းမှာစတင်ခဲ့တာဖြစ်ပါတယ်။ဇူလိုင်လအတွင်းတိုက်ခိုက်မှုတွေထိမ့်သိမ်းပြီးချိန်မှာတော့အထီးကရုံအတွင်းအနည်းဆုံးလူ89ယောက်သေဆုံးပြီးနေအိမ် 4,800 ကျော်ဗလီ18လုံးဖုန်ကြီးကျောင်း15ကျောင်းနဲ့စာတင်ကျောင်း3ကျောင်းမီးလောင်ပျက်စီးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။